ိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့ကုလသမဂ္ဂရုံးတွေရှိရာအဆောက်အဦရှိမှာထိုင်းနိုင်ငံရောက်မြန်မာတွေဆန္ဒပြခဲ့ကြပါတယ်။ထောင်ထဲချီရှိတဲ့ဆန္ဒပြသူတွေဟာကျွေးကြော်တန်းတွေကျွေးကြော်တချင်းတွေတီးဆူဆန္ဒပြကြပါတယ်။ဆန္ဒပြသူတွေကရတဆရာကောင်းဆောင်တဲ့အပါအဝင်ဖမ်းဆီးခံထားရသူတွေကြံလွတ်ပေးဖို့တောင်းဆိုကြတယ်လို့စစ်အာဏာသိမ်းဖို့အဆုံးသတ်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကအကူအညီပေးဖို့တောင်းဆိုခဲ့ကြတာပ
ါ။
တမန်ဆက်ချောင်းရဲ့အရွယ်မြန်မာနိုင်ငံကဆန္ဒပြသူအမျိုးသမီးကအာနာသိန်းယူအုပ်ချုပ်နေသူတွေဖယ်ရှားပေးဖို့ခေါင်းဆောင်တွေပြန်လွတ်ပေးဖို့တောင်းဆိုသလိုမြန်မာနိုင်ငံလုံခြုံရေးအတွက်ကုလသမဂ္ဂနဲ့ကမ္ဘာခေါင်းဆောင်တွေကူညီဖို့ပြောကြားခဲ့တာဖြစ်ပါတယ်။ဒီကနေ့ဆန္ဒလာပြကြတဲ့မြန်မာတချို့ကလည်းမြန်မာနိုင်ငံဒီမိုကရေစီပြန်မရတဲ့၍တနည်းကနည်းနေတိုင်းလာပြီးဆန္ဒပြမယ်လို့ပြောပါတယ်။ထိုင်ဝမ်မှာလည်းဆရာနာတိန်ဟုဆန့်ကျင်တဲ့အနေနဲ့ထိုင်ဝမ်ရောက်မြန်မာတွေဒီကနေ့ဆန္ဒပြကြပါတယ်။အမေရိကန်နိုင်ငံသားတွေအရေးဆောင်ရွက်ပြီးတဲ့တိုက်ပေမျိုးတော်ကအမေရိကန်အင်စတီကျူရှင်မှာ7ခန်းန်းလောက်လာရောက်ဆန္ဒပြခဲ့ကြတာပါ
။ဟော世界各地的缅甸人都会就是啊站在人民这一边跟缅甸人民
မြန်မာနိုင်ငံကပြည်သူတွေကိုတကဘာလုံးမှရှိနေတဲ့မြန်မာတွေအားပေးထောက်ခံနေတယ်ဆိုတာသိစေချင်လို့ဆန္ဒလာပြရတာဖြစ်တယ်လို့တရုတ်လိုပြောနေတာပါ။ဆရာနာတိန်သွားသူတွေဆင်းသွားတဲ့အထီးထီအားပေးဖို့အမေရိကန်အစိုးရကိုသူကတိုက်တွန်းတယ်လို့စစ်အစိုးရအုပ်ချုပ်မှုကိုမြန်မာပြည်သူတွေဘယ်လိုလားဘူးဆိုတာသိစေချင်တယ်လို့ထိုင်ဝမ်ရောက်မြန်မာဆန္ဒပြသူကပြောခဲ့တာပါ။အခုလိုမြန်မာနိုင်ငံမှာတပ်မတော်ကောင်းဆောင်တွေအာဏာသိမ်းယူအုပ်ချုပ်နေပြီးဆန္ဒပြသူတွေကိုတေဆေတဲ့အထီးပြစ်ခတ်နှိမ်နှင်းမှုတွေအပေါ်ဆန့်ကျင်ကပ်ွက်တဲ့ဆန္ဒပြပွဲတွေအမေရိကန်ပြည်ထောင်စု၊ဩစတြေးလျ၊ဂျပန်၊တောင်ကိုရီးယားစတဲ့နိုင်ငံတွေမှာလည်းပြုလုပ်ခဲ့ကြပါတယ်။